ရင်ကြားဝင်ညင်တိုင်းဆောင်ရွက်ပေးနေတဲ့တရုတ်နိုင်ငံကဘင်္ဂလားဒေ့ရှ်ရောက်ရွှင်ကြားပထမအတုပ်ကိုတိတ်မကြာခင်မြန်မာနိုင်ငံကိုပြန်ပို့နိုင်မယ်လို့ဘင်္ဂလားဒေ့ရှ်ဆိုရသတင်းဌာနဘီအက်အက်အက်မှာဖော်ပြထားပါတယ်။ရွှင်ကြားရနေရပြန်ပို့ရေးဘင်္ဂလားဒေ့ရှ်မြန်မာနဲ့တရုတ်နိုင်ငံတို့တုံးပွင့်ဆိုင်ဆွေးနွေးခဲ့ပေမယ့်အကောင့်ထဲမှာပေါ်သေးတဲ့အလွန်စိတ်မကောင်း ာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချက်တွေလည်းပါဝင်တယ်လို့ပြောပါတယ်။ရိုဟင်ဂျာရနေရပြန်ပို့ရေးလုပ်ငန်းစဉ်တွေထဲမှာတရုတ်နိုင်ငံကအမြဲပါဝင်နေမယ်ဆိုတာကတိပြုပါတယ်လို့လည်းတန်အမတ်ကြီးယိုဝင်းကပြောဆိုခဲ့တယ်လို့ပြောထားပါတယ်။အထူးသဖြင့်နောက်နိုင်ငံတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းယူကရိန်းရုရှားစစ်ပွဲအတွက်လက်နက်တွေအစားရိုဟင်ဂျာတွေအတွက်ဗန္ဒာငွေတွေပုံမုံသုံးဆွဲဖို့လည်းတန်အမတ်ကတိုက်တွန်းပြောဆိုတော့ပါတယ်။မြန်မာအာဏာပိုင်တွေကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လို့ဒုက္ခသည်တွေကိုအသေးအချာစီစစ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်။